ဒီရှမ်းပြည်နယ်နဲ့ထိုင်းနိုင်ငံနဲ့ဇက်မာရှိတဲ့ဒုက္ခတွေကဘယ်ကနေပြီးတော့ရောက်ရှိလာတဲ့ဒုက္ခတွေလဲရှင်
။အများအားဖြင့်တော့ရှမ်းပြည်နယ်အလဲပိုင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းကဖြစ်ပေးဒုက္ခတွေပါ။1996နဲ့98ကြားကဟိုရှမ်းပြည်နယ်ကိုဖြတ်လေးဖြတ်စနစ်နဲ့စိုက်ပွဲတွေဆင်းတဲ့ချိန်မှာကိုပြစ်အိမ်ပြစ်ပြီးတော့မှဖြတ်ပြေးသွားတဲ့ဒုက္ခတွေပါ
။လက်ရှိပေါ်တော့ဒီနေရာမှာဒုက္ခတွေအရေအတွက်ကဘယ်လောက်လောက်ထိရှိနေလဲ။တလောအချိန်နေရာမှာဘယ်လိုပုံစံမျိုးရှိနေကြလဲရှင်
။ဒုက္ခတွေဥယျာဉ်ပေါင်းက6000ကျော်ရှိတယ်။အဲ့မှာကလေးနဲ့သက်ကြီးရွယ်အိုတွေအများစုပါဝင်ပါတယ်။သူတို့တွေကကုလသမဂ္ဂရဲ့သတ်မှတ်ချက်အရဒုက္ခတွေဆိုတဲ့စီးရင်တဲ့မဝင်ဘောနော်။အဲ့ခါကျတော့သူများတကာတွေရတဲ့တခြားသောဒီဒုက္ခတွေစခန်းတွေမှာရတဲ့အထောက်အပံ့မျိုးကိုမရရှိပဲနဲ့ EU ဥရောပနိုင်ငံတွေကနေအဲ့ဒီအလှူရှင်တွေသေးတဲ့အလှူငွေနဲ့တခြားအထောက်အပံ့ရိက္ခာတွေကိုပဲအားကိုးပြီးတော့မှအသက်ရှင်နေရတဲ့နေရာမျိုးပါ။
ဒီဒုက္ခတဲ့စခန်းတွေကဘယ်တော့နေရာစပြီးတော့သူတို့တွေနေထိုင်ကြရလဲအခုဆိုလို့ရှင်ဒီဒုက္ခတဲ့စခန်းကြီးရှိနေတာကဘယ်လောက်လောက်အချိန်ကြာမြင့်သွားပြီလဲရှင်
1996 98လောက်ကတည်းကဆိုတော့အသက်20နီးပါးတော့ရှိပြီဒီကြားထဲမှာသူတို့ပြန်မှုအတွက်ကိုဝင်ရထားနေကိုပြန်မှုအတွက်ကိုအချိန်ချင်းကြိုးပမ်းကြပါတယ်ဒါပေမဲ့အချိန်မပြေကြတာများတာပေါ့နော်အထူးအဖြစ်ဆက်ပြေးသွားတဲ့အချိန်မှာသူတို့အိမ်တောင်ဇေယျတွေမရှိဘူးဖတ်ပုံတွေနေဖြစ်ဘူးပြန်လာဖို့အတွက်ကြတော့လေသူတို့ရဲ့မူရင်းဌာနတွေကကြီးရွာတွေပြည့်စည်ကုန်တယ်။နောက်ပြန်ပြီးတော့မှလုပ်ကင်စားတော့ဖို့အတွက်ကြတော့လေပဲလေယာဉ်ကိုင်းကျွန်းတွေတော်တော်များများအသိခံရတာနဲ့ပြည့်စည်ကုန်တာနဲ့ဆိုတော့တော်တော်လေးကိုအဆင်မပြေကြတဲ့အတွက်ကြောင့်မို့လို့ချက်ကလို့နဲ့ပဲနေဆက်မှာတောင်းတင်းနေရတဲ့အနေအထားမျိုးရှိပါတယ
်။ဒီလူကြီး6000ဆိုတာကဒုက္ခတဲ့စခန်းတစ်ခုတည်းလားရှင့်။ဒီနေရာအတိအကျပြောမယ်ဆိုလို့ရှင်ဘယ်နေရာတွေမှာတည်ရှိနေရလဲရှင့်။
မုံတော်မုံခါနဲ့အထူးလော်လော်ကူပြောမယ်ဆိုတော့လင်းခေးခရိုင်နဲ့ဒီရှမ်းပြည်ဟိုဘက်ထိုင်းနိုင်ငံနယ်စပ်ဘက်မှာရှိတာပေါ့နော်ဒုက္ခတဲ့စခန်းအကုန်လုံး၅ခုရှိပါတယ်အဲ့၅ခုပေါင်းမှရှိတဲ့လူကြီးတွေပ
ါဒီဒုက္ခတဲ့စခန်းမှာနိုင်ငံတကာအကူအညီတွေဖြတ်တောက်လိုက်မယ်ဆိုလို့ရှိရင်ဘလောက်လောက်ထိအခြေအနေစိုးဝါးသွားနိုင်မလဲရှင့
်နိုင်ငံတကာကနေပြီးတော့မှသူတို့ပေးနေတဲ့အကူအညီတွေကိုချက်ချင်းဖြတ်တောက်လိုက်မယ်ဆိုလို့ရှိရင်ကလေးငယ်တွေရဲ့အသက်ရှင်ရေးအတွက်ကိုစိုးရိမ်ရပါတယ်ပြီးတော့စက်ကြီးရွယ်အိုတွေရဲ့ကျန်းမာရေးကိုစိုးရိမ်ရပါတယ်နောက်တစ်ခါသူတို့ဒီအနေနဲ့ချက်ချင်းလက်ငယ်ကြောင်းရွှေ့ဖို့သို့ပြီးမဟုတ်သူတို့ရဲ့မူရင်းဌာနကိုပြန်ဖို့ဆိုရင်လည်းပဲသူတို့ကိုအထောက်ထားဆိုင်ရာစာရွက်စာတမ်းတစ်ခုခုမစီစဉ်ပေးဘဲနဲ့နောက်တစ်ခါသူတို့ရဲ့သမွေးဝမ်းကြောင်းအတွက်သူတို့ရဲ့ရှေးရေးအတွက်ကိုဒီဘက်နိုင်ငံမှာတစုံတစ်ခုချုပ်တင်ပြင်ဆင်ထားခြင်းမရှိဘဲနဲ့တစ်ခါတိုက်ပွဲတွေမတိမငင်ဖြစ်နေတဲ့ကာလအကယ်၍တည်ငြိမ်အေးချမ်းမှုမရှိဘဲနဲ့သူတို့တွေအဆက်ဖြတ်ခံရမယ်ရိခါတွေဖြတ်တောက်ခံရမယ်ဆိုလို့ရှိရင်မသွေးဝံ့စရာကောင်းလောက်သူတို့အနေနဲ့ဒုက္ခရောက်သွားနိုင်မှာ
ဒီဒုက္ခတွေရောဘယ်တော့လောက်မှသူတို့အမူရင်းနေရက်တွေကိုပြန်နိုင်လောက်မလဲရှင
်အဲ့ဒါတော့တစ်ချက်စိုးစိုးတော့ပြောတယ်နေနေတည်ငြိမ်အေးချမ်းရေးပေါ့နော်တိုက်ပွဲတွေမရှိတော့ဘူးနောက်သူတို့ရဲ့အသိစိတ်ခံထားတဲ့ဟိုလေယာဉ်ကြီးတွေအကုန်လုံးပြန်ရမယ်သို့ဒီမဟုတ်လောက်ကစားတော့ဖို့အတွက်လုံလောက်တဲ့အနေအထားမျိုးတစ်ခုကိုဖန်ပြီးပေးနိုင်တယ်ဆိုလို့ရှိရင်တော့ဒါပြန်လာကြတဲ့လူတွေကြီးပါပဲ
။တို့တွေဒီလိုမျိုးပေါ့နော်ဒီထောက်ပံ့ကူညီမှုတွေရပ်ဆိုင်းမယ်ဆိုတာကဘယ်လိုလောက်များရပ်ဆိုင်းမယ်လို့များပြောထားလဲ
။အကူအညီတွေကတော့အခုအောက်တိုဘာလ3ရက်နေ့ချက်ချင်းရပ်ဆိုင်းတော့မယ်လို့ကျွန်တော်ကြားသိရပါတယ်။တကယ်လို့အဲ့လိုချက်ချင်းလက်ငင်းကြီးရပ်ဆိုင်းပြလိုက်မယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအရတို့တွေနေနဲ့ဘလို့မှဟိုသင်ပြနိုင်မဲ့အနေအထားမျိုးမရှိဘူး။6လတန်ဒီ7တန်ဒီအဲ့လိုအချိန်ပေးပြီးတော့မှတို့ရဲ့အသက်ရှင်ရေးအတွက်အသက်မွေးဝမ်းကြောင်းပြုနိုင်ဖို့အတွက်နေအထာတွေကိုပြန်နိုင်ဖို့အတွက်အချိန်တစ်ခုဆက်ပေးမယ်ဆိုလို့ရှိရင်ပုံပြီးတင့်တော်ပါမယ်လို့ပြောကြလို့ပ
ါဒီလိုမျိုးထောက်ပံ့မှုတွေရပ်ဆိုင်းတာကရောဘာကြောင့်ရပ်ဆိုင်းတယ်လို့များသိထားရလဲရှင
်အခုလက်ရှိအစိုးရအနေနဲ့နေဆက်တလျှောက်မှာရှိနေတဲ့ ITP တွေပြီးတော့မှရွှေချောင်းလုံသားပြပရွှေချောင်းလုံသားအပါအဝင်ပေါ့နော်အဲ့ဒါတွေကိုအထောက်ပံ့ပေးမယ်သာပြည်ပေးမယ်သာပြည်တွင်းမှာထက်ပြေးကိုလုံးနေရတဲ့တခြားသောဒုက္ခတွေကိုပုံမူပြီးတော့မှပပိကူညီဖို့အတွက်ကို policy ချမှတ်ထားတယ်လို့ကျွန်တော်ကြားသိရပါတယ်။အဲဒီ policy ကြောင့်လည်းပဲဒီအစုအရှင်နိုင်ငံတွေကဒီလက်ရှိပေးနေတဲ့အထုကိုရပ်ဆိုင်းလိုက်တဲ့သဘောမျိုးလို့ကျွန်တော်ကြားသိရပါတယ်
။ဟုတ်ကဲ့ပါ။အခုလိုဖြည့်ကြားပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ